ရန်ကုန်မှာတော့လက်ရှိမှာစီးကွက်ပိတ်ထားပြီးအယောင်းဝယ်ကိုလည်းထိန်းသိမ်းသိမ်းလှုပ်ကြဖို့ရွှေလုံငန်းရှင်အတင်းတာဝန်ရှိသူတွေကဒီကနေ့ပြောလိုက်ပါတယ်။
ကွာရွှေစည်းကတနေ့တခြားတရရိတ်တက်နေပြီးသူနဲ့ချိတ်ဆက်ထားတဲ့ပြည်ရင်းရွှေစည်းကလည်းအခောက်ရွှေတကြသားကိုစက်တသိန်း93,000ကျပ်အထိရောက်လာပါတယ်။မနေ့ကနေ့ဒီနေ့နှစ်ရက်လုံးရန်ကုန်မှာရွှေစည်းကွက်မဖွင့်ပဲအယောင်းဝယ်မရှိသလောက်ဖြစ်နေရလို့ရွှေလုံငန်းရှင်တွေကပြောပါတယ်။ဒါနဲ့ပတ်သက်ပြီးရန်ကုန်တိုင်းရွှေလုံငန်းရှင်အသိဝင်တွေဒီနေ့အစည်းအဝေးလုပ်ကြပါတယ်။ရန်ကုန်တိုင်းရွ
ဝဲခေါ်တာပါနော်အယောင်းဝဲတွေကိုတိမ့်တိမ့်လှုပ်ကြဖို့နောက်ဒီရွာတွေကိုလည်းမလိုအပ်ရင်မဝယ်ဖို့မယောင်းဖို့မှလိုအပ်လိုအပ်တာတစ်ပိုင်းလိုအပ်တစ်ပိုင်းဝယ်ပေါ့နှစ်ပိုင်းလိုအပ်နှစ်ပိုင်းဝယ်အဲ့ဒါမျိုးလေးတွေနည်းရနည်းနည်းပြချပြတာပေါ့ဟိုဘယ်လိုပြောရမလဲဆိုတော့အယောင်းဝဲမလုပ်တဲ့သဘောပါပဲ
ဒီနေ့ဩဂုတ်လ9ရက်ညနေပိုင်းမှာကမ္ဘာရွှေဈေးကတောင်အောင်စကိုအမေရိကန်ဒေါ်လာ1494အထိဖြစ်နေပါတယ်။အမေရိကန်ဒေါ်လာတန်ဖိုးကလည်းမြန်မာငွေနဲ့လဲလှယ်နှုန်းမှာဆက်ပြီးတက်နေလို့ပြည်တွင်းရွှေဈေးကလည်းမကျနိုင်သေးကြောင်းအောင်သမာတိရွှေဆိုင်အထူးကြီးမန်နေဂျာဦးမော်ကပြောပါတယ်
။တတိထားမိသလောက်ဆိုလို့ရှင်6နှစ်အတွင်းမှာဒီကောင်အမြင့်ဆုံးရောက်နေတယ်။တကယ်တမ်းပြောမှဆိုရင်ခုဒီလိုအချိန်မျိုးမှာဖြစ်တင်တာကဒေါ်လာဈေးကကျရမှာလေ။အရင်တော့ဆိုရင်ကျွန်တော်တို့ကဒေါ်လာနဲ့ဒီကမ္ဘာရွှေဈေးနဲ့ဗျောင်းမြန်ချိုးလေ။
ဒီနေ့ရောကျွန်တော်တို့ကုန်တွေလောကမှာ70သိန်းနဲ့1,000-2,000လောက်ရောက်လာတဲ့အချိန်မှာအဒီသေးတဲ့နေရာကြားမဲ့အချိန်ရောက်နေပြီဆိုအကုန်တွေတော်တော်များများကရောက်ပြီတော့မှပဲအကြုံပြန်ဆောင်နေကြတယ်အခုချိန်ဒီဘူးမပြန်မဝယ်ဘူ
းမနှစ်က2018ဩဂုတ်လဒီအချိန်မှာကမ္ဘာရွှေဈေးကတောင်အောင်စကိုဒေါ်လာ1200ဝန်းကျင်ပဲရှိခဲ့ပြီး2019အစမှာစတက်ခဲ့ပါတယ်အဲ့ဒီနောက်တဖြည်းဖြည်းတက်နေပြီး2019ဇွန်လ20ရက်မှာတောင်အောင်စကိုဒေါ်လာ50ခုန်တက်သွားလို့ပြည်တွင်းရွှေဈေးကလည်းတကြက်သားကို17သိန်းနဲ့အမြင့်ဆုံးဆန်ချိန်တင်ခဲ့ပါတယ်နောက်တစ်နေ့ဇွန်လ21ရက်မှာ17သိန်းကျော်အထိစတက်နေခဲ့ရပါအခုဩဂုတ်လ9ရက်အရောက်မှာရွှေဈေးက12သိန်းနီးနီးရောက်လာတဲ့အခြေအနေကိုမန္တလေးတိုင်းရွှေလုံငန်းရှင်အသင်းကလည်းမနေ့ကအစည်းအဝေးလုပ်ပြီးအခြေအနေတချို့ကိုသတင်းထုတ်ပြန်ခဲ့တယ်လို့အသင်းဥက္ကဋ္ဌဦးတင်ထွန်းက VOA ကိုပြောပါတယ်
ရွှေစည်းကျလာတဲ့လျောက်ရွှေဒီမဝယ်လဲဘာမှမဖြစ်ဘူးကိုယ်စင်းလုံးတက်တယ်ဆိုရွှေစည်းကျလို့ကိုယ်စင်းတက်တယ်ဆိုရဖြစ်လာအောင်ပါလေဒါပေမဲ့ရွှေစည်းကမဝယ်လို့မဝယ်လို့ရှင်ရတယ်ကိုယ်စင်းလုံးကစံတို့စီလို့ဆိုတာမစားအောင်ရတဲ့အရာဆိုတော့ရွှေမဝယ်လဲရတဲ့အတွဲဒီအမြင့်နိုင်ရှုံးမှာလဲဆိုလို့မဝယ်ကြတော့ကောင်းတယ်ဆိုတာကျွန်တော်ထည့်ပြောထားတာတခုရှိတယ်နောက်တစ်ချက်ကအရင်တော့တက်တယ်ဆိုတာကောလာဟာဆိုတက်တာအခုကနဲ့ကမ္ဘာရွှေစည်းပေါ်မှာမှီပြီးတော့ပဲတက်တာပဲဖြစ်တော့ဒါယူကသာသမီးဦးတက်တာဖြစ်တော့ဘာမှရွှေရင်းရသိမရှိဘူးလို့ကျွန်တော်ပြောထားပါတယ
်အမေရိကန်နဲ့တရုတ်ကုန်သွယ်ရေးတင်းမာမှုတွေပြီးတော့ကမ္ဘာစီးပွားရေးတိုးတက်မှုနှုန်းနှေးကွေးရာကမ္ဘာနိုင်ငံအသီးသီးကဘိုဘန်ကြီးရဲ့ငွေကြေး policy ဖြည့်လျှော့မှုတွေကြောင့်ကမ္ဘာရွှေစည်းကတောင်အောင်စကိုဒေါ်လာ1500ကျော်သွားလိမ့်မယ်လို့ Bloomberg ကခန့်မှန်းထားပါတယ်